သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်တော်ရရှိမြောက်ယနေ့တင်ဆက်ပေးမှာတော့ Australia Explained အစီအစဉ်က Closing the Gap ဆိုတာဘာလဲဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Australia သည်လူသက်တမ်းရှယ်ယာနဲ့ပတ်သက်ရင်ကမ္ဘာထိပ်တန်းနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ပြည်မြချင်းအားဖြင့် Australia များသည်အသက်83နှစ်ဝန်းကျင်ထိအသက်ရှင်နေထိုင်ကြပါတယ်။ဒါပေမဲ့ Aboriginal နဲ့ Torres Strait Islander တွေအတွက်ကတော့သူတို့ရဲ့သက်တမ်းက၈နှစ်လောက်ပိုပြီးနှိမ့်ပါတယ်။ဒီကွာဟာချက်ကိုပိတ်ပင်ခြင်းသည်ရင်းကိုပြောင်းလဲရန်အမျိုးသားရေးသဘောတူညီချက်တရဖြစ်ပေါ်လာပါတယ်။ First Nation Australia များရဲ့ကျန်းမာရေးနဲ့ဒုက္ခချမ်းသာမှုကိုမြင့်တင်ပေးခြင်းအကြောင်းဖြစ်ပါတယ်။သို့မှသာ၎င်းတို့သည်တခြား Australia များကဲ့သို့ဘဝအရေးသွေးနဲ့အခွင့်အလမ်းများကိုခံစားနိုင်စေရန်ဖြစ်ပါတယ်။ဒါဆိုGap ကိုပိတ်ဖို့ဘလို့စတင်ခဲ့တာပါလဲ။ဘာကိုရည်ရွယ်တာပါလဲ။2020ခုနှစ်မှာဘာတွေပြောင်းလဲသွားသလဲ။ကျွန်ုပ်တို့အခုဘယ်ကိုရောက်နေပြီလဲ။ Aboriginal Elder Professor Tom Kelmer AOD အထင်ကရလူမှုတရားမျှတမှုဆိုင်ရာအစည်းအဝေးခန်းစာကိုပိတ်ဖို့တဲ့အခါရင်းအရာအားလုံးသည်2005ခုနှစ်မှာစတင်ခဲ့ခြင်းဖြစ်ပါတယ်။အဲ့ဒီမှာမျိုးဆက်တစ်ဆက်25နှစ်အတွင်း Aboriginal နဲ့ Torres Strait Islander များအတွက်ကျန်းမာရေးဒန်းတူညီမျှရရှိရန်တောင်းဆိုခဲ့ခြင်းဖြစ်ပါတယ်။သူရဲ့အစီရင်ခံစားသည့်လူအများရဲ့ထောက်ခံမှုကိုဖြစ်ပေါ်စေခဲ့ပါတယ်။2009ခုနှစ်အတွင်းလူသိများသော Olympic ကစားသမား Cathy Freeman နဲ့ Ian Thorpe တို့သည်ဒီကမ်ပိန်းအသစ်တွင်ပါဝင်ခဲ့ကြပါတယ်။
So I'm not here to talk about the injustices. This is about what we are able to do today together to help each other, help one another. And I think Thorpe and I are here as an example of what you can do when you bring out the best in yourself. And you stand proud and you stand strong.
တရားမှုတွေအကြောင်းပြောဖို့လာတာမဟုတ်ပါဘူး။ဒါကတရားကိုတရားကူညီဖို့နဲ့ဒီနေ့ကျွန်ုပ်တို့လုံနိုင်တဲ့ကိစ္စပါပဲ။အရင်တော့နဲ့ကျွန်ုပ်ဟာသင်ကိုယ်သင်အကောင်ဆုံးကိုထုတ်ပြလိုက်တဲ့အခါသင်ဘာလုပ်နိုင်လဲဆိုတာကိုဥပမာတစ်ခုအနေနဲ့ပြသတာလို့ထင်ပါတယ်။ဂုဏ်ယူစွာယက်တီပြီးခိုင်ခန့်စွာယက်တီမှာပါ။ထို့နောက်2008ခုနှစ်တွင်ဝန်ကြီးချုပ် Kevin Rudd သည် Closing the Gap ဗျူဟာကိုတရားဝင်လှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီနှစ်မှာပဲသူသည် Stolen Generation မျိုးဆက်များထံ National Apology ကိုလည်းပေးပို့ခဲ့ပါတယ်။မူလ Gap ကိုပိတ်ပင်ခြင်းမဟာဗျူဟာသည်အထူးကနယ်ပယ်ခုနှစ်ခုကိုအယုံဆိုင်ခဲ့ပါတယ်။အဲ့ဒါတွေကတော့လူသက်တမ်းခရီးငယ်များသိဆုံးမှုပညာရေးနဲ့အလုပ်အကင်အစရှိတဲ့အရာများပါဝင်ပါတယ်။မျှော်လင့်ချက်မှာ10နှစ်အတွင်းတိုင်းတာနိုင်သောဒုတက်မှုများကိုမြင်တွေ့အောင်ပြုလုပ်တာဖြစ်ပါတယ်။ထိုအချိန်မှစပြီးနှစ်စဉ်ဝန်ကြီးချုပ်သည်ကျွန်ုပ်တို့ရဲ့ခြေရာခံပုံကိုဖော်ပြတဲ့အစီရင်ခံစာကိုဇယားချပေးပါတယ်
။ For 12 years,I have sat in this chamber and listened to Closing the Gap speeches. It's a tale of hope, frustration and disappointment. A tale of good intentions, indeed good faith, but the results are not good enough. This is sadly still true. We perpetuated an ingrained way of thinking and that is the change we are now making. Together with Indigenous Australians through this process.
Closing the Gap, main gun rui go senator cha na thong ke ba re.ဒါဟာမျောလင်းချက်စိတ်ပြက်ခြင်းနဲ့စိတ်ပြက်ခြင်းရဲ့ပုံပြင်တစ်ပုဒ်ပါပဲ။ကောင်းသောရည်ရွယ်ချက်နဲ့အမှန်ပင်ကောင်းသောယုံကြည်ခြင်းပုံပြင်ပါပဲ။ဒါပေမဲ့ရလတ်တွေကမကောင်းသေးပါဘူး။ဒါကဝန်းနေစရာပါပဲ။ဒါကမှန်နေတုံးပါပဲ။ကျွန်ုပ်တို့ဟာအယိုးဆွဲနေတဲ့တွေးခေါ်မှုပုံစံကိုအစင်မပြတ်လှုပ်ဆောင်ခဲ့ပြီးဒါဟာဒီလုပ်ငန်းစဉ်ကိုဖြတ်သန်းနေတဲ့ဌာနေတိုင်းသားဩစတြေးလျတွေနဲ့အခုအပြောင်းလဲပါပဲ၎င်းသည်မူလဗျူဟာစတင်ပြီးနောက်ဆယ်စုနှစ်တခုအကြာ2019ခုနှစ်တွင်ဝန်ကြီးချုပ်စကော့မာရီဆန်ကပြန်လည်လှုပ်ဆောင်ခဲ့ပါတယ် ထိုအချိန်မှာအရာများသည့်အလုံးမဖြစ်နိုင်မှန်သိသာပါれ။မူလပြစ်မှတ်နှစ်ခုသာလမ်းကြောင်းမှန်ပေါ်ရောက်နေပြီး life expectancy ကွာဟာချက်သည်တဖန်ပြန်လဲကျေပြန့်လာပါれ။ထိုခိုက်တန့်သည့်အချိုးအခွေ့တစ်ခုဖြစ်လာပါれ။မဟာဗျူဟာကိုပြုပြင်ပြောင်းလဲပြီး closing the gap အမျိုးသားသဘောတူညီချက်ကိုအမည်ပြောင်းခဲ့ပြီးအစိုးရမှဦးဆောင်ဖြည့်ရှင်မှုများမှဌာနတိုင်းသားအသိုင်းအဝိုင်းများနဲ့စစ်မှန်သောပူးပေါင်းဆောင်ရွက်မှုများစီသို့အာရုံပြောင်းခဲ့ပါတယ်။ Aboriginal နဲ့ Torres Strait Islander အသိုင်းအဝိုင်းမှထိန်းချုပ်ထားသောအဖွဲ့အစည်း80ကျော်ဖြင့်ဖွဲ့စည်းထားတဲ့ Coalition of Peaks ဟုခေါ်သောအဖွဲ့တစ်ဖွဲ့သည်ချီးကပ်မှုအသစ်ကိုပူးတွဲဒီဇိုင်းရေးဆွဲရန်ဖွဲ့စည်းခဲ့ပါတယ်။ဒီယူဆသည်ရိုးရှင်းပါれလူအဖွဲ့အစည်းအတွက်မူဝါဒကိုမပြုလုပ်သင့်ပါဘူး၎င်းတို့နဲ့အတူသာပြုလုပ်သင့်ပါれသဘောတူညီချက်အသစ်မှာ2030ခုနှစ်တွင်အောင်မြင်ရန်တိကျသောပြစ်မှတ်16ခုကိုချမှတ်ထားပါれအဲ့ဒီထဲကကလေးများသည်ကျမ်းမှန်သန်ဆွမ်းပြီးမွေးဖွားလာကြမည်ကျောင်းသားများသည်၎င်းတို့ရဲ့သင်ယူမှုစွမ်းရည်ကိုအပြေးအဝရောက်ရှိစေရမည်။ရာဇဝတ်တရားစီရင်ရေးစနစ်တွင်လူငယ်နည်းပါးနေလျက်ရှိပါသည်။၎င်းသည်ကျန်းမာရေးကိုယ်စားမကအိမ်ယာတရားမျှတမှုယဉ်ကျေးမှုနှင့်စီးပွားရေးပါဝင်မှုကိုအာရုံစိုက်တဲ့ပုံမှန်ကျေပြန့်သည့်ဘက်ဆောင်ချီကပ်မှုတစ်ခုဖြစ်ပါသည်။ဒါဆိုဒီနေ့မှကျွန်ုပ်တို့ဘလို့ခြေရာခံကြမလဲ။တောင်ကာမရဲ့အပြောင်းလဲအတွက်တောင်းဆိုမှုဟာမျိုးဆက်တစ်ခုနှီးပါရှိခဲ့ပါပြီ။အဲ့ဒီအချိန်ကဌာနေတိုင်းသားများနဲ့ဌာနေတိုင်းသားမဟုတ်သောအော်စတြေးလျတို့ရဲ့တက်တန်းကွာဟာချက်မှာ17နှစ်ဖြစ်ပါတယ်။ဒီနေ့မှာတော့7နှစ်လောက်ဖြစ်သွားပါပြီ။သို့သောဆိုရင်ဇာမာလမ်းကြောင်းတည်နောက်တစ်ချိန်လမ်းကြောင်းအမှားသို့ဦးတည်နေခြင်းဖြစ်ပါတယ်။နောက်ဆုံး Productivity Commission အစီရင်ခံစာအရတိုးတက်မှုတချို့ရှိတယ်လို့ဆိုပါတယ်။ရီမန်းချက်16ခုတွင်7ခုတိုးတက်မှုကိုတွေ့မြင်ရပါတယ်။ဒါပေမဲ့လော်လော့ဆဲမှာတော့9ခုပဲလမ်းကြောင်းအမှန်ပေါ်မှာရှိနေသေးတယ်လို့သိရပါတယ်။အာတက်စရာလက္ခဏာတချို့ရှိပါတယ်။ကျန်းမာသောကိုယ်အလေးချိန်ဖြင့်မွေးဖွားလာသောကလေးငယ်များပုံများလာပြီးဆန္ဒတန်းသို့မဟုတ်ညီမျှသောပညာရေးအရေးချင်းများပြီးသောလူငယ်များပုံမှုများလာပါတယ်။သို့သောတချို့နေရာများတွင်မိမိကိုယ်ကိုသတ်သိနှုံးနှင့်အရွယ်ရောက်ပြီးအချင်းချခံရမှုများကဲ့သို့နောက်ပြန်ဆုတ်သွားရလေတဲ့ရှိနေပါတယ်။ကန္တာဂျီ R&T အမျိုးသမီးတဦးနှင့် Peak of the Coalition of Convener Pat Turner ကယခုလိုပြောဆိုပါတယ်။
We need to stick at it. Closing the gap is more about statistics. It's about real lives and strong families and brighter futures. It's about assuring that our children grow up to be healthy and proud and connected to their culture.
ကျွန်တို့ဆွေမျိုးစွာကန်ဆောင်ထားဖို့လိုပါတယ်။ Closing the gap ကစင်ရင်းစရာတွေအကြောင်းပုံမှန်များနေပါတယ်။အဲ့ဒါကတကယ်ဘဝတွေခိုင်မာတဲ့မိသားစုတွေနဲ့တောက်ပတဲ့အနာဂတ်တွေအကြောင်းပါကျွန်ုပ်တို့ရဲ့ကလေးငယ်များကျန်းမာပျော်ရွှင်စွာကြီးပြင်းလာစေရန်ဂုံယူက၎င်းတို့ရဲ့ယဉ်ကျေးမှုနဲ့ဆက်ဆက်မှုရှိစေရန်အာမခံပါれ။သောရာရှိမြက်မြ SBS သတင်းဌာနကရိုဇာဂါမီယဲနဲ့ဆောင်းမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါれခင်ဗျာ
။ SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါれ။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီစစ်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ